မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့နိုင်ငံရေးသက်သေနာတွေကိုဖြည့်ရှင်းနိုင်မှုစစ်တပ်နဲ့ရောဖက်ရှားခံရတဲ့လွတ်တော်ကိုယ်စားလှယ်နဲ့ပါဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်
။အင်ဒိုနီးရှား akan terus melanjutkan komunikasi dengan semua pihak.
မြန်မာနိုင်ငံကသက်သေနာတွေကိုဖြည့်ရှင်းနိုင်မှုသက်ဆိုင်သူတွေအားလုံးနဲ့ဆက်ဆံပြောဆိုသွားမှာဖြစ်ကြောင်းလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဗက်တနမ်မာဆူရီကထိုင်းနိုင်ငံဘန်ကောက်မြို့ပေါ်မှာပြောဆိုလိုက်တာပါ။မြန်မာစစ်တပ်ကအာဏာသိမ်းပြီးဖွဲ့စည်းထားတဲ့ဟုတ်ချွေရေးကောင်စီကနိုင်ငံတကာဝန်ကြီးဖြစ်တာဝန်ပေးထားတဲ့ဦးဝနမောင်လင်းနဲ့ဗဒုလေးကထိုင်းနိုင်ငံဒွန်မောင်းလေးစင်းမှာတွေ့ဆုံရမှာတော့မြန်မာနိုင်ငံကအခြေအနေပေါ်စိုးရိမ်နေအကြောင်းနဲ့သူ့ထွက်ဆိုင်ရုံမဖြစ်အောင်ထိန်းသိမ်းနေဆောင်ရွက်ဖို့တိုက်တွန်းနေတယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရွေးကောက်ပွဲအနေနဲ့လွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွတ်တော်ကုစားကြည့်ကော်မတီ CRPH နဲ့ဆွေးနွေးရမှာလဲအလားတူအင်ဒိုနီးရှားနိုင်ငံရဲ့ရက်တိချက်တွေကိုပြောဆိုခဲ့တဲ့အကြောင်းလေးတင်ထုတ်ပြန်ထားပါမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့သဘောထားတွေကိုတိုက်ရိုက်တင်ပြနိုင်အောင်ထိုင်းနိုင်ငံကတစ်ဆင့်မနက်ပိုင်းနေပြည်တော်ကိုတွားရောက်ဖို့မူလကစီစဉ်ထားတာကိုရွှေ့ဆိုင်းထားတဲ့အကြောင်းလေးအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်